တရုတ်အစိုးရထုတ်ကင်ထားတဲ့တရုတ်ဒီနန်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ CNOOC ကုမ္ပဏီကြီးဟာပြီးခဲ့တဲ့သတင်းပါအနေငယ်တွင်းကအမေရိကန်ဒီနန်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Total ကုမ္ပဏီကိုဝယ်ယူဖို့အမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Chevron နဲ့အပြိုင်ဈေးပေးပြီးကန့်လန့်ခဲ့ရမှာ Chevron တက်ကိုအမေရိကန်ဒေါ်လာ3,900ပိုပေးပြီးစုစုပေါင်းအမေရိကန်ဒေါ်လာကလေး1,850နဲ့ကန့်လန့်ခဲ့တဲ့အတွက်အမေရိကန်နိုင်ငံကြီးလောကစီးပွားရေးလောကမှာကြေညာမှုတွေချက်ချင်းပေါ်ပေါက်လာခဲ့ပါတယ်။လူထုကလည်းဒီကိစ္စကိုအမျိုးသားရေးကိစ္စတရားအဖြစ်နဲ့အသွင်ပြောင်းမြင်လာပြီးစိတ်ဝင်စားမှုတွေဖြစ်လာပါတယ်။အခုပိုးပြီးစိတ်ဝင်စားစရာကောင်းမှုဖြစ်လာတာကတော့ CNOOC တရုတ်ရေနံကုမ္ပဏီကြီးဟာတိုတယ်ရေနံကုမ္ပဏီကိုဝယ်ယူဖို့ဆိုတဲ့ကမ်းလှမ်းချက်ကိုရုပ်သိမ်းလိုက်ပြီးဆိုတဲ့သတင်းတစ်ပုဒ်ပဲဖြစ်ပါတယ်။ဒီအကြောင်းကိုဦးထွန်းအောင်ကအနည်းငယ်ပြောပြပေးပါလားခင်ဗျာ။
ဟုတ်ပါတယ်ဦးကျော်စောညွန်အခုလိုမြန်စာကြီး CNOOC ကုမ္ပဏီက Total ကိုမဝယ်တော့ဘူးဆိုတော့အလုံးတန်တော့ဖြစ်ကုန်ကြပါတယ်ဝယ်ယူဖို့ကိစ္စကိုအမေရိကန်ကအမျိုးသားရေးကိစ္စတစ်ခုအသွင်မြင်လာကြတဲ့အတွက်အမေရိကန်လွှတ်တော်ကတောင်ကြားနာမှုပြုလုပ်ဖို့စီစဉ်ခဲ့ပါတယ်နောက်ပြီး CFIUS လို့ခေါ်တဲ့နိုင်ငံခြားယင်းညှို့နှံမှုတွေကိုစီစစ်တဲ့ကုမ္ပဏီကလည်းဒီအယောင်ဝယ်ကိစ္စကိုသုံးသပ်ဖို့အဆင်သင့်ဖြစ်ခဲ့ပါတယ်အခုလို CNOOC ကစိတ်ပြောင်းသွားတာကတော့အတော့ကိုထူးဆန်းပါတယ် Wall Street Journal သတင်းစာကြီးကလူတစ်ထောင်ကိုသဘောထားမေးမြန်းစုံစမ်းကြည့်ရမှာ950ကျော်က Total Company ကို CNOOC ကဝယ်ယူမဲ့ကိစ္စကိုကန့်ကွက်ထဲကြပါတယ်အခုလို CNOOC ကုမ္ပဏီကမဝယ်ယူဖို့ဆုံးဖြတ်တာဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့သူထင်တဲ့အကြောင်းနိုင်ငံခြားဆက်ဆံရေးကောင်စီကအာရှလင်းလာရေးညွှန်ကြားရေးမှူးအဲလစ်ဇဘက်အီကော်နမီကသူမရဲ့ထင်မြင်ချက်ကိုအခုလိုပြောပြပါသေးတယ်
။ So I think it had everything to do with politics.
ဒီရောင်းဝယ်ကိစ္စကိုနိုင်ငံရေးအရာဖြည့်ရှင်းဖို့ဆိုရင်တစ်နှစ်နီးပါးကြာနိုင်ပါတယ်။နောက်ပြီးထွက်လာတဲ့အရလက်ကလည်းအပြုသဘောဆောင်မယ်မဆောင်ဘူးဆိုတာအာမခံချက်မရှိပါဘူး။ဒီကိစ္စကတော့နိုင်ငံရေးနဲ့ပဲလုံလုံလည်လည်နှွေးနေတာဖြစ်ပါတယ်။ဈေးကွက်နဲ့ပတ်သက်တဲ့ကိစ္စမဟုတ်ပါဘူး။ CNOOC နဲ့အယောင်းဝယ်ပြပြသွားတဲ့ကိစ္စဟာအမေရိကန်တရုတ်ဆက်ဆံရေးတစ်ခုလုံးနဲ့ခြုံပြောရမယ်ဆိုရင်ဆက်ဆံရေးကြားပြတ်တောက်မှုတစ်ခုဖြစ်ပါတယ်
။ဒါအပြင် Unocare ကုမ္ပဏီကို CNNOC ရေနံကုမ္ပဏီကဝယ်ယူမဲ့ကိစ္စဟာအခုပြည်လည်မှုရှိကောင်းရှိမှာဖြစ်ပေမဲ့ရှေ့အနာဂတ်တရုတ်အမေရိကန်ဆက်ဆံရေးကိုခြုံပြီးပြောရရင်တော့ပြေရိုက်မှုတွေရှိနိုင်သေးတယ်လို့မီရှိဂန်တက္ကသိုလ်ကပါမောက်ခကက်နက်လီဘာသားကအခုလိုမှတ်ချက်ပြုပါတယ
် Are we inevitably going to be enemies or are we potentially going to be basically constructive partners
ကျွန်တော်တို့ဟာမလွဲမရှောင်ရန်သူတွေပဲဖြစ်သွားကြမလားဒါမှမဟုတ်ကွဲပြားခြားနားမှုတွေရှိတဲ့ကြားကပဲအပြုသဘောဆောင်တဲ့လှုပ်ဖော်ကင်မဲ့တီအဖြစ်နဲ့ပဲရှေ့ဆက်ပြီးသွားကြမလားဆိုတာမေးစရာပေါ်လာပါတယ်အမေရိကန်ရဲ့လုံခြုံရေးရှုထောင့်ကကြည့်ပြီးပြောရမယ်ဆိုရင်တော့တရုတ်ပြည်ကသဘောထားတင်မာသူတွေအင်အားတောင့်တင်းဖို့ပံ့ပိုးမှုမျိုးကိုတော့ကျွန်တော်တို့မလုပ်သင့်ဘူးလို့ထင်ပါတယ်။တရုတ်အမေရိကန်ဆက်ဆံရေးဟာ CNOOC ရဲ့အယောင်အဝယ်ပြပြမှုကြောင့်လက်တလောအဖို့အထက်မဖြစ်ပေမဲ့အခုလောလောဆယ်အထယ်အလိတ်ရောင်းချရေးမှာအငင်းပွားမှုကိစ္စလိုင်စင်မဲ့တရုတ်ကကုန်ပစ္စည်းတွေထုတ်လုပ်မှုကိစ္စနဲ့တရုတ်ပြည်ကစစ်အင်အားတိုးချဲ့မှုတို့ကြောင့်နှစ်နိုင်ငံအကြားမှာလာတလောတင်မာမှုတွေကိုချော့ချဈေးဖို့ရန်ရည်စမ်းကြည့်တော့အမေရိကန်လက်ထောက်ဒုတိယနိုင်ငံခြားရေးဝန်ကြီးရောဘတ်ဇော်လစ်ခါပီကင်းကိုသွားရောက်ပြီးတရုတ်အကြီးအကဲခေါင်းဆောင်တွေနဲ့လည်းဆွေးနွေးခဲ့ပါသေးတယ်။ကမ္ဘာအဖွဲ့အစည်းထဲမှာပေါင်းစည်းပါဝင်မှုတရုတ်ပြည်ဟာအချင်းတော်ကြာကြီးကိုရှောက်ထမ်းခဲ့ရကြောင်းနဲ့ဆက်ဆံရေးကောင်းမှုမှုဆိုရင်အမေရိကန်နဲ့တရုတ်နှစ်နိုင်ငံဟာအတူတကွလက်တွဲဆောင်ရွက်ကြရမယ်လို့မစ္စတာဇော်လစ်ကပီကင်းမြို့ရောက်ရှိစဉ်မှာလည်းသတင်းတောက်တီကိုပြောပြသွားပါလေဆန်းစစ်သူများရဲ့အမြင်အရပြောရရင်တော့အမေရိကန်တရုတ်ကုန်သွယ်ရေးကဏ္ဍမှာအဓိကပြဿနာကြီးများတဲ့ကတစ်ခုကတော့အမေရိကန်ပြည်ထောင်စုမှာနိုင်ငံခြားကလာပြည်ကုန်သွယ်ရေးနဲ့ယင်းနှိမ့်ညှဉ်းပန်းမှုတွေပြုလုပ်ရမှာမျှတပြီးဖွင့်ပေးထားတဲ့ဥပဒေတွေရှိမရှိဆိုတာပါပဲဒီကိစ္စဟာလာမယ့်စက်တင်ဘာလမှာတရုတ်သမ္မတဟူချင်တောင်အမေရိကန်ကိုရောက်ရှိရင်ဆွေးနွေးမယ့်စည်းဝေးပွဲဇာတ်ရည်ထိတ်တန့်စီရင်နေတဲ့မှာပါဝင်သင့်တယ်လို့နိုင်ငံခြားသက်ဆိုင်ရေးရာကောင်စီက Miss Elizabeth Economy ကမှတ်ချက်ပြုတဲ့အကြောင်းကိုကြေညာရင်းဒီသတင်းမှအတွက်စီးပွားရေးကဏ္ဍကိုဒီမာရီညှိနှိုင်းလိုက်ပါခင်ဗျာ